အာရှခီးထွက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးရက်စ်တယ်လာဆန်ဟာမလေးရှားနိုင်ငံကိုရောက်ရှိနေပါတယ်။အာရှနိုင်ငံတွေမှာရှိနေတဲ့ဒီမြောက်ကိုရီးယားရင်းနဲ့စီးပွားရေးလုပ်ငန်းတွေလျှို့ဝှက်လှုပ်ရှားမှုတွေကိုနှိမ်နင်းနိုင်ဖို့နဲ့မြောက်ကိုရီးယားအစိုးရနဲ့ဆက်ဖြတ်ဖို့တိုက်တွန်းတဲ့ခီးစဉ်လို့ဒီညနေနဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးရဲ့ခီးစဉ်ကိုတော့မဆုမြတ်မ င်ငံသားရေးဝန်ကြီး Rex Tillerson ဟာအင်္ဂါနေ့မနေ့ပိုင်းကထိုင်းနိုင်ငံကိုတွားရောက်ခဲ့ပါတယ်။ထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2014ခုနှစ်နောက်ပိုင်းမှာထိုင်းနဲ့ American ဆက်ဆံရေးတန့်သွားခဲ့တာကြောင့်အခုနိုင်ငံသားရေးဝန်ကြီး Tillerson ရဲ့ခရီးဟာ၃နှစ်အတွင်းမှာအဆင့်အမြင့်ဆုံး American တာဝန်ရှိသူတစ်ယောက်ပထမဆုံးလာတဲ့ခရီးဖြစ်ပါတယ်။9နှစ်လောက်သာကြာတဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝင်းနိုင်းတို့နဲ့နိုင်ငံသားရေးဝန်ကြီးတယ်လဆန်တွေ့ဆုံခဲ့ပါတယ်။ထိုင်းကောင်ဆောင်နေနဲ့တွေ့ဆုံမှုအတွင်းမှာနှစ်နိုင်ငံဆက်ဆံရေးရေရှည်ခံရေးအပြင်ဒေတာရင်းလုံခြုံရေးအတွက်ထိုင်းနဲ့အမေရိကန်ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေ၊ကုန်သွယ်ရေးကိစ္စတွေအပြင်တောင်တရုတ်ပင်လယ်ကိစ္စနဲ့မြောက်ကိုရီးယားရဲ့ချင်းချောက်ရန်လိုဒေတာရင်းနဲ့ကမ္ဘာရေးရာကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဘန်ကောက်အမေရိကန်တန်ယုံပြောခွင့်ရသူက FOA ကိုပြောကြားခဲ့ပါတယ်။ထိုင်းနဲ့အမေရိကန်ကြားမှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေခိုင်မာနေတယ်လို့ထိုင်းနိုင်ငံရောက်နေစဉ်မှာဝန်ကြီးတယ်လဆန်ကအခုလိုပြောကြားခဲ့ပါတယ်
။ Our security alliance here in Thailand continues to be strong. It dates back to an era of conflict in this region. As we hope that today
ထိုင်းနိုင်ငံနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆက်လက်ခိုင်မာနေပါတယ်။ဒီဒေသမှာစစ်ပွဲတွေဖြစ်နေတဲ့အချိန်ကတည်းကပူးပေါင်းဆောင်ရွက်မှုတွေစတင်ခဲ့တာပါ။ဒီကနေ့အချိန်မှာပူးတွဲစီရေးလက်ကျင့်မှုပေါင်း130ကျော်လုပ်ဖို့မျှော်လင့်ထားပါတယ်။ဒါဟာနိုင်ငံအကြားဘလောက်နီးကပ်တဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုရှိသလဲဆိုတာကိုပြသနေတာပါ။ခိုင်မာတဲ့နိုင်ငံဆက်ဆံရေးကိုအမေရိကန်ကတန်ဖိုးထားသလိုထိုင်းအစိုးရကလည်းတန်ဖိုးထားတယ်ဆိုတာသိနိုင်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်တိုးလာနေချိန်မှာအမေရိကန်အနေနဲ့ဒေတာရင်းကမဟာမိတ်နိုင်ငံတွေနဲ့ထောက်ခံမှုရအောင်စူးစမ်းနေပုံရတယ်လို့လေလာသူတွေကသုံးသပ်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေအတိုင်းထိုင်းနိုင်ငံကလိုက်နာပြီးမြောက်ကိုရီးယားနဲ့ကုန်သွယ်ရေးကိုရှော့ချခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံအပြီးမှာထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝင်းနိုင်းကအခုလိုပြောကြားခဲ့ပါတယ
်။မကရာပြီးကျလာတဲ့မိထနာနဲ့ကပ်မကရာပြီးနေ
2016ခုနှစ်ဇန်နဝါရီလကနေဇွန်လနောက်တစ်ခါ2019ခုနှစ်ဇန်နဝါရီလကနေပြီးတော့ဇွန်လအထိကုန်သွယ်ရေးကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်ကုန်သွယ်ပမာဏ94ရာခိုင်နှုန်းကျဆင်းသွားတာကိုတွေ့ရမှာပါ
။ကုန်သွယ်တန်ဖိုးအမေရိကန်ဒေါ်လာနဲ့ဆိုရင် 16.4 သန်းကနေဒေါ်လာ9သိန်းအထိကျသွားတာဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ပယ်ထိန်တုံးနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်တွေလုပ်နေတဲ့မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေမရတော့အောင်အရှိတောင်အာရှနိုင်ငံတွေပို့ပြီးလုပ်ဖို့အတွက်နိုင်ငံသားရေးဝန်ကြီးတယ်လဆန်ကသူ့ရဲ့အာရှခီးစဉ်အတွင်းမှာအထူးကဦးစားပေးတိုက်တွန်းနေပုံရပါတယ်။မြောက်ကိုရီးယားအစိုးရအကျိုးရှိစေတဲ့ကုမ္ပဏီတွေထိုင်းနိုင်ငံထဲမှာရှိနေတယ်လို့အမေရိကန်ကယုံကြည်တဲ့အတွက်အဲ့ဒီမြောက်ကိုရီးယားကုမ္ပဏီတွေကိုပိတ်ဖြစ်ဖို့စူးစမ်းတိုက်တွန်းနေတယ်လို့ဝန်ကြီးတယ်လဆန်နဲ့အတူခီးသွားနေတဲ့အရှေ့အာရှနဲ့ Pacific ရေးရလက်ထောက်နိုင်ငံသားရေးဝန်ကြီးဆူဇန်တွန်တန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဟာအင်ကာနေ့မှာပဲထိုင်းနိုင်ငံကနေမလေးရှားနိုင်ငံကိုခီးဆက်ခဲ့ပါတယ်။ကွာလာလမ်ပူမြို့တော်မှာလည်းဝန်ကြီးချုပ်နာဂျီဘရာဇက်နဲ့တွေ့ဆုံပါတယ်။တဒမဆက်ဆံရေးနှစ်ပေါင်း60ကြာပြီဖြစ်တဲ့အမေရိကန်နဲ့မလေးရှားနှစ်နိုင်ငံဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးကိုအဓိကထားဆွေးနွေးတယ်လို့အမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်ရေးကိစ္စတွေအပြင်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့နိုင်ငံတကာမှာစိုးရိမ်စရာဖြစ်နေတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေအတိုင်းမလေးရှားကလိုက်နာအကောင့်ထဲပို့ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကမလေးရှားဝန်ကြီးချုပ်ကိုတိုက်တွန်းမယ်လို့ယုံကြည်ရပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့ထောက်လှမ်းရေးအချက်အလက်တွေမျှဝေဖို့နဲ့ဒေတာရင်းမှာမြောက်ကိုရီးယားရဲ့လျှို့ဝှက်လှုပ်ရှားမှုတွေကိုနှိမ်နင်းဖို့လဲတိုက်တွန်းမယ်လို့မျှော်လင့်ရကြောင်း Straits Times သတင်းစာရဲ့မှာဖော်ပြထားပါတယ်။အမေရိကန်တို့ထောက်မှန်းချက်တွေအရမလေးရှားနိုင်ငံဟာမြောက်ကိုရီးယားနဲ့သူ့ရဲ့အကျိုးဆောင်တွေမျက်စိကျတဲ့နေရာတစ်ခုဖြစ်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်ရဲ့အဖေတို့မအေခွဲအကိုကင်ဂျုံနမ်ဟာကွာလာလမ်ပူလေဆိပ်မှာပဲအသက်ခံခဲ့ရတာဖြစ်ပါတယ်။မလေးရှားမှာမြောက်ကိုရီးယားတို့လျှို့ဝှက်စီးပွားရေးလုပ်ငန်းတွေရှိသလိုကာကွယ်ရေးဆိုင်ရာကုန်ပစ္စည်းတွေကိုတင်ပို့ဖို့မလေးရှားစိတ်ကန်းတွေလေဆိပ်တွေကိုမြောက်ကိုရီးယားတို့ကအသုံးပြုနေတယ်လို့တန်တမန်တွေမလေးရှားအစိုးရတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ Straits Times သတင်းစာထဲမှာရေးထားပါတယ်။ အဲ့ဒီလုပ်ငန်းတွေကိုနှိမ်နင်းဖို့အတွက်မလေးရှားကိုအမေရိကန်ကတိုက်တွန်းမယ်လို့လည်းယုံကြည်ရပါတယ်။နိုင်ငံသားရေးဝန်ကြီးတယ်လဆန်ဟာဒီကနေ့ပုတ်ထုံးနေမှာတော့မလေးရှားဒုတိယဝန်ကြီးချုပ်ဇာဟီဒ်ဟာမီဒီနဲ့တွေ့ဆုံပြီးရင်တော့သူ့ရဲ့အာရှခရီးစဉ်ကိုအဆုံးသတ်မှာဖြစ်ပါရဲ့ရှင်။
မဆုမြတ်မှာရှင်။